ရခိုင်ပြည်နယ်မြောက်ပိုင်းမှာမိုင်းပေါက်ကွဲမှုနဲ့လက်နက်ကင်တချို့ရဲ့တိုက်ခိုက်မှုကြောင့်စစ်ကားတစ်စီးထိခိုက်ပျက်စီးခဲ့ပြီးဒဏ်ရာပြင်းထန်သူ2ဦးအပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်စုစုပေါင်း9ဦးဒဏ်ရာရရှိခဲ့ကြောင်းဒေသခံတာဝန်ရှိသူတွေကပြောပါရယ်မတီမငိမ့်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်အတွင်းကအခုနောက်ဆုံးမိုင်းပေါက်ကွဲမှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေကနေမြင်ရှင်းလင်းမှုတွေလည်းလှုပ်ဆောင်နေကြရတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတော်မေခါကပြောပြပေးမှာပါရှင်
မောင်နှောင်းမြို့နယ်တောင်ပြိုလက်ဝဲကနေချိန်ချောင်းကျေးရွာအသွာတက်မလို့ရင်နန်းတစည်းဟာဒီကနေ့မနက်ပိုင်းကဆွဲမိုင်းထိမှန်ခဲ့ပြီးနောက်ဆက်တွဲခြုံခိုတိုက်ခိုက်တာခံခဲ့ရတာလို့ဒေသခံတာဝန်ရှိသူတွေကပြောဆိုကြပါတယ်တက်မလို့သားအချို့ပါဒဏ်ရာရခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့မောင်နှောင်းမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးရဲထွတ်ကအခုလိုရှင်းပြသွားတာပါဟု
တ်ပါတယ်ဟုတ်ကျွန်တော်ဒီဘက်ကရောက်ပြီကျွန်တော်ဒီနေ့ရတာပါတယ်ကျွန်တော်တို့ရအောင်လို့ဒီဟာတခုကျွန်တော်ဒီမှာရှိပါသေးတယ်ဒီလိုမျိုးရှိပါသေးတယ်ဟုတ်ကဲ့ပါပ
ါဒီကနေ့တိုက်ခိုက်မှုနဲ့ပတ်သက်လို့အသေးစိတ်ထပ်မံသိရနိုင်ဖို့အတွက်တက်မတော်ဘက်ကဆက်သွယ်မေးမြန်းရမှာတော့စီးစစ်နေစေဖြစ်တဲ့အတွက်မပြောနိုင်သေးဘူးလို့တာဝန်ရှိသူတဦးကအခုလိုဖြေသွားခဲ့ပါတယ
်ထုတ်ပြန်တယ်ဟာတောင်းကြည့်လိုက်တာကျွန်တော်ကဒီလိုတော့ပြောမှာမဟုတ်ဘူးသူထုတ်ပြန်တယ်ဆိုရင်တက်မတော်ကလည်းထုတ်ပြန်ပါလိမ့်မယ်ဆိုတော့အခုကိုပြောရတဲ့ကျွန်တော်တက်ကဟိုပြင်နေကြတယ်ထုတ်ပြန်တယ်လေအဲ့လိုပဲထုတ်ပြန်ပါလိမ့်မယ်ကျွန်တော်တက်မီနေကြတယ်ဟိုရဲထုတ်လို့မရဘူးလေသာသာချင်းကပြင်နေရမှာလေဟုတ်ကဲ့သူတို့ကထုတ်ပြန်ပါလိမ့်မယ်နော
်တိုက်ခိုက်မှုအတွင်းမှာတိုင်ရန်ရသူတွေကိုတော့မောင်နှောဆေးရုံကိုပို့ဆောင်ခဲ့ပြီးဒဏ်ရာပြင်းထန်သူတွေလည်းရှိရဲလို့ဒေသခံတွေကပြောပါတယ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နေမြေတဝိုက်မှာတော့လုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးလှုပ်ဆောင်ရမှာပြစ်ခတ်မှုအချို့ရှိနေတယ်လို့လည်းဒေသခံရခိုင်ပရဟိတအဖွဲ့ကဥခင်ဝင်းကပြောပါတယ
်အဲ့ဒါမှာမိုက်ဆွေးပြီးတော့ဒေသချုံကိုတိုက်ခိုက်တာအတာဘွေကတိုက်တာပေါ့အဲ့ဒီမှာအခုက9ယောက်အရာကြီး10ယောက်ပါဝင်ခဏရောက်တာဒီကတည်းကရအောင်ဖြစ်နေတယ်အဲ့ဒီဘက်ကနေနေရှင်းနေမုံလုံးနေတော့မရှိတယ်။ဟိုတောင်မျိုးဝေးမျိုးကိုတော့တယ်ချင်းချောင်းအထက်ကလမ်းခွဲပြ။အေးမဘယ်မရောက်ဘူးနေရာလောက်တော့နေတယ်။ဒဏ်ရာရတယ်လို့ကြားနေရတယ်ဒီ။ပောက်ကွင်းတန်ကတော့တော်တော်ကြီးတယ်ဗျ။ဟိုတမန်သားကငါးမိုင်လောက်ကဝေးငါကြည့်အဲ့လောက်ကြီးကြားတယ်။ရှင်းနေလုံးနေတယ်အဲ့ဒီမှာတိကတ်တုံးပေါ့အဲ့တိတ်ကွေးတွေပါဖြစ်နေ။
ပြီးခဲ့တဲ့ဒီဇင်ဘာလဇန်းပိုင်းလုံးကလည်းမြေပုံမြို့နယ်အတွင်းမှာတံတားတစ်ခုမိုင်းကွဲမှုဖြစ်ပွားရာကနေတက်မတော်ရင်အနေငယ်ထိခိုက်ခံခဲ့ရတယ်လို့တပ်ဖွဲ့ဝင်အချို့လည်းဒဏ်ရာရခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့မှာလည်းအာဆာအစ္စလာမ်အစွန်းရောက်အုပ်စုကလုံခြုံရေးကင်းစခန်း30လောက်ကိုစီးနင်းတိုက်ခတ်ပြီးနောက်မတိမငိမ့်အခြေအနေတွေနဲ့ကြုံတင်ရတဲ့ဒေသမှာအခုလိုနောက်ဆုံးကြုံရတဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဘယ်သူလက်ချက်လဲဆိုတာတရားဝင်ကြေညာတာမျိုးတော့မရှိသေးပါဘူး။ပြီးခဲ့တဲ့နှစ်ကအာဆာရဲ့တိုက်ခိုက်မှုတွေကြုံခဲ့ရပြီးနောက်ပိုင်းကဆလို့ဒေတာတွေလုံခြုံရေးတင်းကျပ်ထားပေမဲ့စိုးရင်ကြတဲ့အခြေအနေတွေရှိနေတော့မယ်လို့လည်းရခိုင်ပရဟိတအဖွဲ့ကဥခင်ဝင်းကပြောပါတယ်
။ဒီမှာကအင်အားလက်နက်နဲ့ဝင်နေတဲ့ဟာတွေရှိတယ်လေကျွန်တော်တို့ဒီစီစဉ်မှာလာတွေကလာလေတော့ဒီကသတင်းတွေကြားနေတာသတင်းရထားတာရှိတယ်။အဲဒီမှာလေငါမြရတာပေါ့လက်လုံးပိုင်းတွေနောက်တော့ဝင်လာတဲ့လူတွေလေယာဉ်နဲ့မင်းကြမှာလေလေယာဉ်ကိုရပ်ဆဲဝင်လာတက္ကနာကသင်္ကေတဥပါရေနောက်ဒီရောခန္ဓာဥပါရေအဲဒီကောင်တွေကလေဖောက်ခွေးကြီးစီတွေသိတာကဒီအတခါနိုင်ငံကဝင်လာပေါ့အဲ့ဒီတောင်းလေယာဉ်တက္ကနာဆောက်ကူပြီးတော့ပြင်လာဝင်လာသူကဟိုနေနေရှင်းနေဘုံလုံးနေတော့ဖြစ်ဖြစ်
ပြီးခဲ့တဲ့နှစ်ထဲကအာစာဆွမ်းရောက်အုပ်စုရဲ့တိုက်ခိုက်မှုတွေကြုံရပြီးနောက်လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေနဲ့အတူဒုက္ခတွေ6သိန်းကျော်ဟာလေအင်းနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းတဲ့စစ်ဆင်ရေးတွေအတွင်လူခွင့်ကြီးချိုးဖောက်မှုတွေရှိတယ်လို့လည်းကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းဝိုင်းကဝေဖန်ပြစ်တင်မှုတွေအကြီးအကျယ်ထွက်ပေါ်နေပေမဲ့မြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတော့ဒီဆွဆွဲချက်တွေဟာမဟုတ်မှန်ဘူးလို့မြင်ဆိုထားကြပါရဲ့ရှင်။